တန်လွင်မြစ်ပေါ်မှာရေအားလျှက်စစ်တပ်ထုတ်လုပ်မဲ့တရုတ်ကုမ္ပဏီတွေရဲ့ရေကာတာစီမံကိန်းအဆိုပြုချက်ကိုလက်မခံမှုဒေါအောင်ဆန်းစုကြည်ကိုချမ်းလူခွင့်ရေးအဖွဲ့တွေကတောင်းဆိုလိုက်ပါတယ်။ဒီအဆိုပြုချက်ဟာပို့ပြီးတော့ဆိုးကျိုးစွာဖြစ်စေနိုင်တာကြောင့်အခုလိုတိုက်တွန်းရတာဖြစ်တဲ့အကြောင်းပြောပါတယ်ဆက်သွယ်မေးမြန်းထားတဲ့ကိုညံဝဲအောင်ကပြောပြတော့လင်းခင
်ဗျာ။ရှမ်းပြည်နယ်ကိုဖြတ်စည်းနေတဲ့တန်လွင်မြစ်ပေါ်ရေကာတာစီမံကိန်းကြီးတွေတိစောက်ဖို့အဆိုပြုထားတာကိုလက်မခံဖို့ရှမ်းလူအခွင့်ရေးအဖွဲ့26ဖွဲ့ကဩဂုတ်လ19ရက်နေ့မှာဒေါ်ဆန်းစုကြည်ကိုအိတ်ဖွင့်ပေးစာတစ်စောင်ရေးသားခဲ့ကြတာပါလောလောဆယ်ရှမ်းပြည်နယ်မြောက်ပိုင်းမှာလျှက်စစ်တပ်အားမေဂါဝတ်1400ထွက်မဲ့ကွန်လုံရေကာတာစီမံကိန်းနဲ့မေဂါဝတ်1200ထွက်မဲ့နောင်ဖာရေကာတာစီမံကိန်းနှစ်ခုအစိုးပြုထားပြီးအဲ့ဒီစီမံကိန်းကြီးတွေပြီးသွားခဲ့ရင်ထွက်လာမဲ့ရေအားလျှက်စစ်တပ်တွေရဲ့90ရာခိုင်နှုန်းကိုတရုတ်နိုင်ငံကိုတင်ပို့ရောင်းချမှာဖြစ်ပါတယ်မေဂါဝတ်9000ထွက်မဲ့တာဆန်းစေခေါ်မိုင်းတုံရေကာတာစီမံကိန်းကိုတော့ရှမ်းပြည်အလဲပိုင်းမိုင်းတုံနဲ့မိုင်းပန်မြို့သားမှာတိစောက်ဖို့အစိုးပြုထားတာပါအဲ့ဒီစီမံကိန်းကြီးတွေကိုလက်မခံဘဲရပ်ဆိုင်းပေးဖို့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါအောင်ဆန်းစုကြည်ကိုရှမ်းလူအခွင့်အရေးအဖွဲ့တွေကတောင်းဆိုရတာနဲ့ပတ်သက်ပြီးအိတ်ဖွင့်စာရေးရမှာပါဝင်တဲ့ Action for Shan State Rivers ရှမ်းပြည်နယ်မြေချောင်းကာကွယ်ရေးအဖွဲ့ရဲ့ပြောခွင့်ရသူနန်းခမ်းမိုင်ကအခုလိုရှင်းပြပါတယ်
ကတဆောင်လေလို့ကြားခရေဟာစိတ်တည်နေတာဘောနော်။ဘာကြောင့်လဲဆိုတော့အတီရေကတဆောင်မဲ့အဲအရေးရာတွေဟာဒီမြစ်ပေါ်မြေခိုတဲ့ရွာတွေလည်းအကုန်လုံးပါသွားမှာဒါလိုမျိုးတခြားမှာနေတဲ့ရွာတွေပေါ့လေ။အဘဝပတ်ဝန်းကျင်ပြည့်စည်ရှုံရှုံမှုရှိမဲ့ပြီးတော့မှဒီတွေရဲ့ပိုင်ဆိုင်ထားတဲ့ဟိုအရင်ကျင်းမှုတွေရောအဲဒီရောဥစ္စာတိစီတွေလည်းရှုံရှုံမဲ့
ဩဂုတ်လ19ရက်နေ့မှာတရုတ်ပြည်9ရက်ကြာခီးကိုစတင်ခဲ့တဲ့ဒေါအောင်ဆန်းစုကြည်ကတရုတ်အာဏာပိုင်နေနဲ့တွေ့ဆုံခြင်းမှာကချင်ပြည်နယ်မြစ်ဆုံစီမံကိန်းအပါအဝင်မြန်မာနိုင်ငံမှာတရုတ်ရဲ့ရင်းနှီးမြှုပ်နှံမှုနဲ့ပတ်သက်လို့ဆွေးနွေးဖို့ရှိတယ်လို့သုံးသပ်နေကြတာပါမြစ်ဆုံစီမံကိန်းကိုရန်နာပြီးအခြားဒေသတွေမှာရေကာတာတိစောက်ခွင့်ကို NLD အစိုးရကခွင့်ပေးနိုင်တယ်ဆိုတဲ့သတင်းတွေလည်းထွက်ပေါ်နေတာကြောင့်တရုတ်ကုမ္ပဏီတွေကတန်လွင်မြစ်ပေါ်ရေကာတာစီမံကိန်းလှုပ်လာမှာကိုရှမ်းဒေသခံတွေစိုးရိမ်နေကြတာကြောင့်လဲဒေါ်ဆန်းစုကြည်ရဲ့တရုတ်ခီးစဉ်အတွင်းရှမ်းလူအခွင့်အရေးအဖွဲ့တွေကအခုလိုတိုက်တွန်းနေတာပါဒေါ်ဆန်းစုကြည်ရဲ့တရုတ်ပြည်ခီးမှာအခြားဝန်ကြီးတွေနဲ့အတူမြန်မာလျှက်စစ်နဲ့စွိုင်းအင်ဝန်ကြီးဦးဖေစင်ထွန်းလဲလိုက်ပါသွားပါတယ်ရှမ်းပြည်နယ်တွင်တန်လွင်မြစ်တလျှောက်ရေကာတာတွေတိစောက်ဖို့လှုပ်လာမယ်ဆိုရင်ဒီဒေသမှာရှိတဲ့တိုင်းသားလက်နက်ကိုင်တပ်တွေနဲ့မြန်မာတပ်မတော်တို့ကြားတိုက်ပွဲတွေထပ်ဖြစ်လာမှာကိုဒေသခံတွေကစိုးရိမ်နေကြောင်းနန်းခမ်းမိုင်ကပြောပါတယ်
ဒီရတာဆောင်မဲ့နေရာတွေကတော့အဲထဲမှာအဲ့ဒီဟိုတိုင်းသားလက်နက်ကိုင်တွေနေထိုင်တဲ့နေရာဖြစ်နေတာပေါ့လေအဲ့ဆိုရင်သူတို့နေရာမရှိတော့ရင်စစ်ပွဲတွေထပ်ဖြစ်လာနိုင်တယ
်ရှမ်းပြည်နယ်မှာတဘာဝတရံဇာတာထွက်နေပေမဲ့ဒေသခံတွေအကျိုးခံစား권မရကြဘူးလို့ဝေဖန်နေကြတာပါရှမ်းပြည်နယ်တွင်ရေအားလျှက်စစ်ထုတ်မဲ့ရေကာတာစီမံကိန်းနေဟာလဲတကယ်တော့ပြည်သူတွေအတွက်အကျိုးပြုမှာမဟုတ်ဘူးလို့နန်းခိုင်မိုင်ကထောက်ပြပါတယ်
ကျမတို့ရှမ်းပြည်မှာဆိုတဘဝတရံစာတာတွေလည်းမျိုးစုံထွက်တယ်ဒါပေမဲ့ထပ်ဆားတဲ့တရံစာတာတွေကပီတီတွေခံစားခွင့်မရဘူးပြီးတော့မှရေကာတာလည်းအများကြီးစောင့်နေကြပဲဒါနဲ့ဒီရွာဘက်မှနေတဲ့လူတွေရောတောဘက်မှနေတဲ့လူတွေစေလက်ရှိမီမရရှိဘူးအဲ့ဒါရေကာတာထပ်ဆောင်မယ်ဆိုရင်နိုင်ငံခြားကိုရောက်ချမယ်ဆိုရင်ဟိုကလေကျမတို့ရဲ့လက်ရှိမီရမယ်လို့မမျှော်လင့်နိုင်တော့
တန်လွင်မြစ်ဟာတရုတ်နိုင်ငံတွင်းမှမြစ်ပြားခံပြီးတောင်ဘက်ကိုစီဆင်းရင်မုဒ္ဓမပင်လယ်ထဲစီးဝင်သွားတာပါ။ဒါကြောင့်မြစ်ပြားမှာဆယ်တီဆောက်ခဲ့ရင်ရှမ်းပြည်နယ်အပါအဝင်မြစ်အောက်ပိုင်း၊ကယား၊ကရင်၊မွန်ပြည်နယ်တွေကဒေသခံတွေရဲ့လူမှုဘဝကိုပါထိခိုက်လာနိုင်တယ်လို့ရှမ်းလူအခွင့်အရေးအဖွဲ့တွေကထောက်ပြနေကြပါတယ်ခင်ဗျာ။